ကမ္ဘာတဝန်းမှာအင်တာနက်သုံးဆွဲသူအရေအတွက်ဆက်လက်များပြားလာနေတယ်လို့ကုလသမဂ္ဂရဲ့ဆက်သွယ်ရေးဆိုင်ရာအဖွဲ့ IDU ကပြောလိုက်ပါတယ်။ဒီနှစ်မကုန်ခင်ကမ္ဘာပေါ်ကအင်တာနက်သုံးဆွဲသူအရေအတွက်စုစုပေါင်းဟာတန်ပေါင်း3000လောက်ရှိမှာဖြစ်ပြီးတော့အဲ့ဒီထဲက3ပုံ2ပုံဟာဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်လိမ့်မယ်လို့ခန့်မှန်းပါတယ်။ဒီနှစ်လနေတုန်းကထုတ်ပြန်ခဲ့တဲ့ IDU ရဲ့ကြေညာချက်မှာလက်ကင်မိုဘိုင်းဖုန်းသုံးဆွဲသူအရေအတွက်ဟာ2014ခုနှစ်အကုန်မှာတန်ပေါင်း9000အထိရှိလိမ့်မယ်လို့ပြောထားပါတယ်။တစ်ချိန်တည်းမှာပဲကျိုးဖုန်းတွေကိုသုံးဆွဲသူအရေအတွက်ကတော့ဆက်လက်ပြီးတော့ကျဆင်းနေပါတယ်။2009ခုနှစ်ကထက်စာရင်ဒီနှစ်ထဲမှာကျိုးဖုန်းသုံးဆွဲတဲ့သူဟာတန်းတရာပိုပြီးတော့နှဲသွားလိမ့်မယ်လို့ခန့်မှန်းပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာကျိုးဖုန်းထွက်ကိုဒီလက်ကင်ဖုန်းသုံးဆွဲသူအရေအတွက်ပိုများလာနေပြီးတော့အထူးသဖြင့်ကတော့အာရှပစိဖိတ်ဒေသမှာအများဆုံးဖြစ်တယ်လို့ IDU ကပြောပါတယ်။လက်ကင်ဖုန်းဈေးကွက်ဟာလည်းအမြင့်ဆုံးကိုရောက်နေတယ်လို့တွက်နိုင်တယ်ဆိုပြီးတော့ IDU ကဆိုပါတယ်။ဒီနှစ်မကုန်ခင်အင်တာနက်သုံးဆွဲနိုင်တဲ့အိမ်အောင်စုပေါင်းကကမ္ဘာတဝန်းမှာ44ရာခိုင်နှုန်းအထိရှိလာနိုင်တယ်လို့လည်းကြိုတင်တွက်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာအိမ်အောင်စုပေါင်း3ပုံ2ပုံလောက်ကအင်တာနက်ချိတ်ဆက်သွယ်နိုင်လိမ့်မယ်လို့ခန့်မှန်းပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့အင်တာနက်ချိတ်ဆက်ထားတဲ့အိမ်အောင်စုပေါင်းက88ရာခိုင်နှုန်းလောက်ရှိပါတယ်။ကုလသမဂ္ဂရဲ့ဆက်သွယ်ရေးဆိုင်ရာအဖွဲ့ IDU ရဲ့ခန့်မှန်းချက်တွေဟာဗက်လိုက်မှုကင်းပြီးတော့ယုံကြည်စိတ်အချရဆုံးကိန်းဂဏန်းတွေလို့သတ်မှတ်ကြတဲ့အတွက်အစိုးရဌာနတွေပုဂ္ဂလိကလုပ်ငန်းတွေကကိုးကားမှီညံလေးရှိပါတယ်ရှင်။